မြန်မာနိုင်ငံပါဝင်ပါလက်စတိုင်း၊ Israel ၊ Lebanon ၊ Syria ၊ Russia ၊ Ukraine တို့မှငြိမ်းချမ်းစေဖို့အတွက်ပြည်ထောင်နိုင်ငံ Corsica ကျွန်းကိုရောက်နေတဲ့ပိုယမ်မီဂျီ Francis ကတင်းနှုတ်နေမှာစုမုံကောင်တောင်းပါတယ်။ဘလို့ဖြစ်ပါစေစစ်ဆိုတာရှုံးနိမ့်မှုပါပဲလို့တင်းနှုတ်နေတဲ့ဝိပ္ပူစုတောင်းပွဲမှာပိုယမ်မီဂျီကပြောပါတယ်။ပိုယမ်မီဂျီ Francis အနေနဲ့ပြင်သစ်စစ်သူကြီး Napoleon ရဲ့မွေးရမည်ဖြစ်တဲ့ Corsica ကျွန်းကအဂျာစီယိုမြို့ကိုပထမဆုံးအကြိမ်ရောက်ရှိလာဖြစ်ပြီးတော့သူကတော့အဂျာစီယိုမြို့ကဖုန်းတော်ကြီးကာဒီနယ်ဖရန်ကိုစီယပ်ဇာဗီယာပိုစတီလိုနဲ့အတူလူပိတ်သက်400လောက်စုဝေးကျူးစွပါတယ်။ကော့စီကာကျွန်းကိုမတော်ခင်လေဆိပ်တစ်ခုမှာတော့ပိုယမ်မင်းကြီးဖရန်စစ်ဟာပြင်သစ်သမ္မတအမန်နီယိုမက်ခရွန်နဲ့တွေ့ဆုံပါတယ်။ပြင်သစ်နိုင်ငံပဲရစ်မှာမကြာခင်ကပြန်လည်ဖွင့်လှစ်ခဲ့တဲ့ဒီဖျားကြောင်းနဲ့ပတ်သက်လို့စောင်းနှစ်အုပ်ကိုလည်းပြင်သစ်သမ္မတကပိုယမ်မင်းကြီးကိုလက်ဆောင်ပေးပါတယ်။ပိုယမ်မင်းကြီးနဲ့ပြင်သစ်သမ္မတတို့ဟာအရှေ့လယ်ပိုင်းဒေသစစ်ပွဲ၊ယူကရိန်းစစ်ပွဲသဘောပေါက်ဝင်ကျင်တဲ့ဥရိယာရီကိစ္စကြီးကစတဲ့ကမ္ဘာအကျတဲ့အခြေအနေတွေကိုဆွေးနွေးပြောဆိုခဲ့ကြတယ်လို့ပြည်သက်သမ္မတယုံကထုတ်ပြန်ထားပါတယ်။